ဘုန်းကြီးခေါ်ရနေတဲ့တရားတွေဟာသာပေတရားတွေဖြစ်ပါယောဂီများမိမိတို့ကုတရားရိတ်တန်ရောက်ပြီးတော့တရားတွေအားထုတ်ကြတယ်အားထုတ်တဲ့ကမှချက်ချင်းကြီးစိတ်တည်ငြိမ်မှုရပြီးတော့ဓမ္မရတ္တတရားရဲ့အရာတာတွေကိုကိုယ်တိုင်တွေ့သိခံစားရမှာမဟုတ်သေးဘူး။တချို့ကတရားအားထုတ်တယ်၊တရားအားထုတ်လို့ကောင်းတယ်၊လွယ်လွယ်လေးတချို့ပြောကြတယ်။အဲတော့ကောင်းတယ်၊ကောင်းတယ်လို့ပြောတော့ဒီလိုစကားလေးကိုကြားဘူးနားဝါရှိကြတဲ့ပုဂ္ဂိုလ်ကအခုလက်တွေ့တရားရိပ်တာရောက်ပြီးအားထုတ်တဲ့အခါကျတော့စိတ်တွေကလည်းကြီးငြိမ်အောင်ထိန်းလို့မရဘူး။သူကြည့်လို့မရ။အဲ့ဒီစိတ်တွေကလည်းပြန့်ကျင်းပြီးတော့ဝေဒနာတွေကလည်းထက်တဲ့အခါကျတော့မိမိကြားဘူးထားတဲ့တရားထူတာကောင်းနေဆိုတာပေါ့။ကိုယ်တိုင်တော့ပင်မဆင်းရဲနေတာတွေ့ရတဲ့အခါကျတော့တရားကိုယ်ကနေထွက်ပြေးခြင်းနဲ့စိတ်တွေဖြစ်တယ်။တရားတွေကိုမလွတ်ချင်တော့နောင်ဆိုရင်လည်းတရားနဲ့အလံဝေးသွားပြီးဒီပုဂ္ဂိုလ်တရားရိပ်တာကမဝင်ဖြစ်တော့ဒါကြောင့်တကယ်တော့စပြီးတော့အာထုစာတမာတိထူထောင်စာပုဂ္ဂိုလ်များမှာစိတ်ညင်မှုမဖြစ်သေးခင်တော့ဘယ်လိုမှတရားရဲ့တရားတာကိုကိုယ်တိုင်မတွေ့နိုင်သေးပါဘူးဓမ္မရတ္တကိုယ်တိုင်တရားရတာပြီးမခံစားနိုင်သေးဘူးဓမ္မပီတိသင်္ဖေဝမ်းမြောက်မှုပီတိမဖြစ်နိုင်သေးပါဘူး။စပြီးအထုစမှာတော့စိတ်ကိုတည်ငြိမ်အောင်အထူးကြောင့်ကြစိုက်ပြီးတော့စူးစိနေရတဲ့အချိန်မှာအဲဒီလိုကြောင့်ကြစိုက်ပြီးစိတ်မထွက်အောင်စူးစိနေရတဲ့အချိန်လေးမှာတော့လူဟာပင်ပန်းမှာကိုယ်လည်းပင်ပန်းတယ်စိတ်လည်းပင်ပန်းတယ်နှစ်ခုစလုံးပင်ပန်းအဲ့လိုပင်ပန်းနေတဲ့အခါကျတော့လူဟာစိတ်တရားတကြွမှုမရှိတော့ဆုံးမြတ်သွားတွတ်ဆုတ်သွားတရားကွယ်ကနေပြီးတော့ပြန်ပြေးခြင်းနဲ့စိတ်တွေတရားလုပ်တွေကိုမလုပ်ချင်တော့ဖြစ်တော့ဒါကြောင့်အခုစပြီးတော့အာထုစာယောဂီများမှာအဲ့ဒီလိုစိတ်တွေဆုံးမြတ်တဲ့စိတ်တွေဖြစ်ခဲ့လို့ရှိရင်ဖြစ်နေလို့ရှိရင်အဲ့ဒီစိတ်လေးတွေကိုပြန်ပြီးတော့ဘုရင်အားပေးရနေဒီလိုလုပ်ရင်ဒီလိုအားထုတ်ရင်ဒီလိုတရားတွေရနိုင်တယ်တွေ့နိုင်တယ်ဆိုတာလေးနဲ့ဘုရင်အားပေးပေးနေတာယောဂီတို့ကိုအားပေးယောဂီတို့ရဲ့စိတ်ဓာတ်တွေချဆင်းနေတာလေးကိုပြန်ပြီးတော့စိတ်ဓာတ်တွေတကြွလာအောင်တရားတရားတွေယွန်းနေသွားတာလေးတွေကိုတရားတရားတွေတို့တက်လာအောင်ဩရှိရှိကလက်တော်ဘုရားလက်ထက်တော်ခက္ကမကဒီလိုဒီလိုအားထုတ်ရင်ဒီလိုဒီလိုဖြစ်ကြတာပါလားဒီလိုတရားတွေတွေ့နိုင်မှလားဒီလိုအဖြစ်လေးပါလွတ်နိုင်လောက်တဲ့သောတာပန်ပုဂ္ဂိုလ်ကြီးဖြစ်နိုင်တယ်။တဂရကအနာဂံပုဂ္ဂိုလ်ကြီးဖြစ်နိုင်တယ်။ယဟန္တာဖြစ်အောင်ဖြစ်နိုင်ပါလား။အဲဒီလိုအားကျနိုင်လောက်တဲ့ပုဂ္ဂိုလ်ကြီးအကြောင်းကြီးသိတဲ့အခါကျတော့ကိုယ်လည်းဒီတိုင်းဖြစ်အောင်ကြိုးစားမယ်ဆိုရင်သရံအာဝရိယအားဖြင့်တုတ္တန။အဲဒီသရံအာဝရိယအားကိုရင်းနှံထားကြိုးစားသွားရင်မိမိကိုယ်တိုင်လည်းပဲဒီဒိဋ္ဌိဝဓမ္မေနိဗ္ဗာန်ပါပိတုံဆိုတဲ့အတိုင်းအထုတ်နေစင်မှာတရားမရနိုင်ဘူးလားတရားရပါနိုင်တယ်တရားကိုတွေ့သွားနိုင်တယ်တရားရဲ့အရာသာဓမ္မရတ္တကိုကိုယ်တိုင်ခံစားနိုင်တရားရဲ့အရာသာခံစားမှုဆိုတာကနိဗ္ဗာန်မျက်မှောက်ပြုမှာမဟုတ်ပါဘူးပရိယာမဉ္ဇဉ်ရမှာမဟုတ်ပါအဋ္ဌေဥရိယဘယညာလောက်ရရင်ဓမ္မပီတိတကယ်ကိုနှစ်သိမ့်ဝမ်းမြောက်မှုပီတိကြီးဖြစ်လေခန္ဓာကိုယ်ကြီးဟာတစ်ခါတစ်သိမ့်နဲ့တငိမ့်ငိမ့်နဲ့ခန္ဓာကိုယ်ကြီးကြွပြီတော့ကိုပဲခံရင်ဓမ္မပီတိကြီးဖြစ်ဓမ္မရတ္တအမှတ်တရားကြီးကိုမလွတ်ချင်တော့တရားကိုမဖြုတ်ချင်တော့ဓမ္မပိဓမ္မဓမ္မပိဓမ္မဓမ္မပိဓမ္မတထိုင်ပိတထိုင်တထိုင်ပိတထိုင်မဖြစ်ချင်တော့အောင်တရားရဲ့အရာတွေကိုယ်ရင်ခံစားရမှာပါ ဒါကြောင့်ဘုန်းကြီးတို့ယောဂီများအားထုတ်ပြီးဆိုရင်တော့ဘာဝိကဘဟုလိကတာလို့ဒီမှာထပ်ကတာဖွင့်ထားတဲ့အတိုင်းတရားလေးကိုခဏလေးအားထုတ်တာမျိုးမဟုတ်ဘဲနဲ့ရှေ့အမှတ်နောက်အမှတ်တွေဆက်သွားအောင်အားထုတ်ရမှာလားကျင်းပန်များစွာထိုင်ပြီးရှုမှတ်နေတဲ့အမှတ်တွေကတရားချုပ်လို့ရက်တဲ့အခါမှာအဲ့ဒီရက်တဲ့အမှုရာထိအောင်ဒီမှတ်စိတ်ကြီးပါသွားရက်တဲ့အမှုရာကနေပြီးတော့ယောဂီပုဂ္ဂိုလ်တွားပြီးဆိုရင်အဲ့ဒီခြေလန်းတိုင်းခြေလန်းတိုင်းကိုမှတ်စိတ်ကြီးပါသွားအဲ့ဒီတွားတဲ့အမှုရာကထိုင်နေဆိုရင်အဲ့ဒီမှာထိုင်တဲ့အမှုရာထိအောင်မှတ်စိတ်ကြီးပါသွားထိုင်တဲ့အမှုရာကအိယာကိုလဲပြီးဆိုရင်အဲ့ဒီလဲတဲ့အမှုရာတိအောင်မသိကလေးပါပေါ်လာအဲ့ဒီလိုဘဟုလိကတံစိန်ဖန်များစွာဣရိယာပုမရွေးပဲအချိန်မရွေးပဲနဲ့တတိဥသိတဲ့စိတ်ကလေးနဲ့သာရှုမှတ်သွားရင်အဲ့ဒီပုဂ္ဂိုလ်ဟာဧကသနေနိတိန်တော်ဝါသဗ္ဗတဝေခေပိတဝါအဟံတပါပုနာတိတထိုင်အတွင်းမှာတရားရနိုင်တယ်ဘယ်နှထိုင်အတွင်းလဲဟေးခွန်ကြီးစောစောကပြောတဲ့အတိုင်းဘဟုလိကတာအဲလိုရှုမှတ်စိတ်ပြီးရှေ့အမှတ်နောက်အမှတ်ဆက်နေအောင်မှတ်ဖို့တော့လိုမယ်ရှေ့ကလည်းမှတ်စိတ်နောက်ကလည်းမှတ်စိတ်တစဉ်တစဉ်နဲ့ဆက်နေဖို့တော့လိုမယ်ရှေ့တမာတိနောက်တမာတိဆက်သွားနေအဲ့ဒီရှေ့သမားဒီနောက်သမားဒီဆက်သွားမှရှေ့ဉာဏ်နောက်ဉာဏ်အဆင့်ဆင့်ဉာဏ်เนี่ยကျင့်ကြပြည့်စုံသွားနေ။အဲ့လိုပြည့်စုံသွားမှဒီပုဂ္ဂိုလ်ဟာတထိုင်အတွင်းနဲ့ပဲသောတာပန်ဖြစ်နိုင်တယ်၊သဂရဂံလည်းဖြစ်နိုင်တယ်၊အနာဂံလည်းဖြစ်နိုင်တယ်။ယဟန္တာထိအောင်မဖြစ်နိုင်ဘူးလား။ဖြစ်နိုင်တကယ်လို့တဲ့ဒီမှာအပေးထားတာကြည့်အဲ့ဒီလိုတထိုင်အတွင်းမှာပါရမီမပြည့်စုံသေးလို့တရားမရသေးရင်တထအသေးကွန်တော်မရဏကာလီသမတိပြီဟောတိတထတို့တနည်းအားတထိုင်အတွင်း၌အသေးကွန်တော်တရားသူကိုမရသေးသည်ရှိတော်မရဏကာလီသေကနေဆဲဆဲချိန်ခါကာလ၌သမတိတိကိလေသာဝေဥကောင်းပြတဲ့သမတိတိယဟန္တာจิตီဟောတိဖြစ်နိုင်ပါ၏အဲ့ဒီပုဂ္ဂိုလ်တစ်ထိုင်အတွင်းမှာတရားမရလို့စိတ်ကမကြစိတ်အားမငြင်းနေတဲ့စက်ကြိုးစားအဲ့ဒီပုဂ္ဂိုလ်စက်နဲ့ကြိုးစားအထုတ်သွားရင်နောက်ဆုံးပါရမီကလည်းပြည့်စုံလာမယ်ဆိုရင်ဒီကံဤဆဲဆဲတရားညောင်ဆောင်ပေါ်မှာရောက်နေလို့အဲ့ဒီမှာတတိကံပြီးရှုမှတ်သွားရင်ဒီကံဤဆဲဆဲချိန်လေးမှာတရားသူမရနိုင်ဘူးလားဒီရနိုင်ကြောင်းလေးကိုဘုန်းကြီးမင်းကပါရကာလေးနဲ့ပြောပြခဲ့မင်းကရှင်သာဏမထေရဒီကံဤဆဲဆဲမှာယဟန္တာဖြစ်တယ်တကယ်လို့ယဟန္တာတိအောင်မဖြစ်သေးဘူးဆိုရင်တောင်ဒီကံဤဆဲဆဲချိန်လေးမှာဆရာကောင်းတမန်ကောင်းကိုအမိခိုးရမယ်။ခဏနမိတ်တာမိတ်ဆွေကောင်းကိုအမိခိုးရပါလို့ရှိရင်အဲ့လေးပါးကတော့မလွတ်နိုင်ဘူးလား။အဲ့လေးပါးလွတ်နိုင်တဲ့အကြောင်းကိုဘုန်းကြီးတို့မြတ်စွာဘုရားဟောကြားထားတာလေးရှိတယ်လေဘုန်းကြီး။ရာဇဂျုံမြို့သာရကလေးတစ်ခုထုတ်ပြီးပြရရာဇဂျုံမြို့မှာအဲ့ဒီမှာမင်းရဲ့အမိတ်နဲ့ရဇဝတ်သားကြီးအပြစ်ကြီးတဲ့ပုဂ္ဂိုလ်တွေတိမ်မိတ်ကြတဲ့ပုဂ္ဂိုလ်တွေအဲ့ဒီဒီပုဂ္ဂိုလ်တိမ်မိတ်ကြပြီဆိုရင်အဲ့ဒီတိမ်မိတ်ကြတဲ့ပုဂ္ဂိုလ်တွေကိုတတ်ရတယ်အဲ့ဒီမှာလူတ္တသမားကြီးတံပဒါတိကလူတ္တသမားကြီးရှိမင်းမိတ်ကြပြီဆိုရင်အဲ့ဒီအမိတ်နဲ့ကျလာတဲ့တိမ်မိတ်ကြတဲ့ပုဂ္ဂိုလ်တွေကိုတတ်ရတာတင်ကြီးကြတဲ့ပုဂ္ဂိုလ်တွေကိုတတ်ရတယ်။အဲ့ဒီပုဂ္ဂိုလ်ကြီးဘလောက်ထိအောင်သူဟာအဲ့ဒီလူတ္တမဘဝနဲ့လူတ္တမရဲ့ယာရူးကြီးနဲ့နေရလဲဆိုနှစ်ပေါင်း90တိုင်တယ်။နှစ်ပေါင်း90တိုင်တယ်မင်းပြစ်တယ်လေ။ရသောသားတွေမင်းပြစ်မင်းတန်ခံရတဲ့ရသောသားတွေတင်ကြီးကြတဲ့ပုဂ္ဂိုလ်ကိုတတ်ပြ။တစ်ခါတည်းရများဆိုရင်အ ိတ်တက်ရတဲ့ပုဂ္ဂိုလ်ကြီးတရက်ထဲအများကြီးတက်ရတဲ့ခါလည်းရှိတယ်။အများကြီးတက်ရတဲ့ပုဂ္ဂိုလ်လည်းရှိတယ်။အဲတော့နှစ်ပေါင်း90တိုင်တိုင်လူတွေကိုတက်ခင်ရတာဆိုတော့အကုသိုလ်တွေကလည်းနည်းနည်းလေးလားအများကြီးလား။အများကြီးပဲ။လူတွေကိုတက်လာခဲ့ရတဲ့အကုသိုလ်တွေအများကြီးပဲ။အဲ့တော့သူရဲ့အသက်ဟာလည်းပဲနှစ်ခံပြည့်လို့ပေါ့ဝန်ထမ်းဘဝတက်စီလို့နောက်ပြီးတော့လည်းပဲသူကိုယ်၌ကအသက်ရည်ကြီးလာတဲ့အခါကျတော့ပြင်းမိကြတဲ့ပုဂ္ဂိုလ်ကိုတတ်တဲ့အခါမှာလွယ်လွယ်ကူကူသူမတတ်နိုင်တော့ခက်ခက်ခဲခဲအားရင်းနေလာပြီဆိုတော့တစ်ချက်ထင်းနေလူတယောက်ပြေအောင်မတတ်နိုင်တော့ပြေအောင်မတတ်နိုင်တော့မသိမချင်းတတ်ရတာဆိုတော့အဲ့ဒီပင်မကြတဲ့ပုဂ္ဂိုလ်ဟာစင်စင်ရဲရဲနဲ့ပြီးသွားတယ်။ဒါကြောင့်သူဟာအသက်ရွယ်ကြီးလာပြီဖြစ်တဲ့အတွင်းအငြိမ်းစားရပါ။အဲ့တော့အငြိမ်းစားရပြီဆိုတဲ့အခါကျတော့ဒီလူတ္တသမဘဝတုန်းကဘဝမစားရအဝတ်တည်းအစားတည်းမဝရ။ဆန္ဒခံပန်းမှမလေးရအောင်အမွှေးနဲ့တာမတုံးပါဘူး။နောက်ပြီးတော့သူဟာမုံမြတ်တဲ့ကနန်နုထမင်းတွေမစားရသူကနန်နုထမင်းသိစားရှင်လေဒါပေမဲ့သူဟာဒီရတို့ကြီးရဲ့လူတွေတတ်နေရတဲ့ပုဂ္ဂိုလ်ဆိုတော့သူမစားရအခုဒီဟာအငိမ့်စားရပြီဆိုတော့မှသူဟာစားခြင်းနဲ့အတွက်ဇနီးဖြစ်တဲ့ပုဂ္ဂိုလ်ပြောတယ်ကဇနီးဖြစ်တဲ့ပုဂ္ဂိုလ်ဟာကနန်နုထမင်းချက်အဲဒီချက်တဲ့အခါကျဒီနေ့တော့ငါကနန်နုထမင်းစားမယ်ကျွန်တော်မွန်မြတ်တဲ့အစာကိုစားနေတဲ့အခါမှာရေမိုးချိုးအဝတ်တဲ့အစာဖြစ်နေတာတတရရဖြီးလင်းပြီးတော့မစားမယ်ဆိုပြီးကင်းကမျက်စိဆင်းရေမိုးချိုးရေမိုးချိုးပြီးတဲ့အခါကျတော့မှအဝတ်တဲ့အစာဖြစ်နေတဲ့ခါလေးကောင်းလေးပါဖြီးလင်းပြီးတော့မှကနန်လူထမင်းစားမယ်အဲ့ဒီနေ့မှာရှင်သာရိပုတ္တရာမထေရသူမြတ်ကြီးကတမန်ပတ်မှာထားဒီကနေ့ဘုသူ့ကိုငါချွေချွေရပါမလဲကြည်လားဘုသူ့ကိုချွေချွေရပါမလဲကြည်နေတဲ့ကကြီးတမန်ထာတိကကြီးချွေချွေရငါချွေချွေလို့သူ့မှာအပင်လေးပါလွတ်နိုင်တော့တယ်လွတ်နိုင်တော့ကလားဆိုတော့ကြည်နေတဲ့အခါကျတော့လေသူ့ပင်လေးပါလွတ်နိုင်တော့တယ်ဒါနဲ့ရှင်သာရိပုတ္တရာမထေရသူမြတ်ကြီးတပိတ်ပိုင်ပြီးတော့တမ္ပတ်ဓာရှိကရဲ့အေးရဲ့ပင်ဘဝကိုသွားပြီးဆုံးရတယ်အဲ့ဒီအချိန်မှာဟိုကတမ္ပတ္တိကကရေမိုးချိုးပြီးဝတ်တည်စားတဲ့ဝက်ဖြီးလိမ့်ပြီးတော့မုံမြတ်တဲ့ဒီကနလို့ထမင်းစားမယ်ဆိုပြီးပြင်ဆင်နေတယ်အဲ့ဒီအချိန်မှာရှင်သာရိပုတ္တရာမထေရမြတ်ကြီးမြင်လိုက်တယ်ဆိုရင်ဟောရသော်ဘုရားရှင်ရဲ့လက်ရတော်ရမထေရမြတ်ကြီးပါလားချိန်လုံးကရှင်သာရိပုတ္တရာမထေရမြတ်ကြီးဖူးတွေ့ရပေမဲ့လှူစရာမရှိလို့ငါမှတခါမှမလှူခဲ့ရတခါတည်းလှူစရာရှိပေမဲ့ရှင်သာရိပုတ္တရာမထေရကြီးမဖူးတွေ့ရလို့မလှူရဒီကနေ့တော့ကံရံတင်လိုက်တာရှင်သာရိပုတ္တရာမထေရသူမြတ်ကြီးနဲ့ကြွလာငါမှလည်းလှူစရာကနန်လူထမင်းနေမုံမြတ်တဲ့ကနန်လူထမင်းနေရှိတယ်ဒီလိုရှင်သာရိပုတ္တရာမထေရကြီးပြင်မှာပဲဆိုပြီးတော့ပင်ရှိခွတ်ပြီးတော့ရှင်ပြန်ကြွတော်မူပါသတိဖြင့်ဖြင့်ပြီးတော့သူစားဖို့ပြင်ဆင်တဲ့ကပ္ပကနန်လူထမင်းတွေကိုရှင်သာရိပုတ္တရာမထေရသူမြတ်ကြီးကပ်ပါတယ်အဲဒီရှင်သာရိပုတ္တရာမထေရသူမြတ်ကြီးကနန်လူစွာဖုံးပင်းနေတဲ့အချိန်ဘေးရနေရက်နေခံပြီးပြင်းတယ်တမ္ပတ္တိကကြီးရက်ခတ်ပြီးအဲဒီရက်ခတ်ပြီးနေတဲ့အချိန်ဟိုကကနန်လူထမင်းဟာသူစားကျင်တယ်ညပေါင်းများစွာစားကျင်တာမစားကြရအခုဒီနေ့စားမယ်ဆိုတဲ့အခါကျတော့ခဏလို့တမင်းကလည်းတစ်ခါနဲ့နှုတ်နံလေးကိုမှုန့်နေတာမှုန့်ကျင်နေတဲ့အခါကျတော့ဓမ္မတရိကကြီးပစ္စတပြင်းပြင်းနဲ့ဖြစ်နေတာပေါ့ဟောရှင်သာတိဗုဒ္ဓဘုံပင်းလေးသူကတစ်ခါနဲ့စားကျင်ဖြစ်နေတဲ့အခါကျတော့ရှင်သာတိဗုဒ္ဓသိပါတယ်မထေရကြီးသိတဲ့အခါကျတော့ရှင်သာတိဗုဒ္ဓမထေရသူမြတ်ကြီးပါဟဲ့ဓမ္မတတိကနေနေတမင်းစားခြင်းပြီးဆိုရင်သွားစားကြီးခွင့်ပြုလိုက်တာခွင့်ပြုလိုက်တဲ့အခါကျတော့မှတမင်းစားကံသွားပြီးစားပြီးပေါ့စားပြီးပြန်လာတဲ့အခါရှင်သာရိပုတ္တရာမထေရသူမြတ်ကြီးနဲ့ဆုံးဖို့ပြေးပြီးသွား အဲ့မှာအနုမောဒနာတရားလေးကြီးမြောက်အနုမောဒနာတရားဆုံးနေပါလေစက်ကပြီးပြီဆိုရင်ဆွမ်းအနုမောဒနာပြည့်အဲ့ဒီအနုမောဒနာတရားနာတယ်နာရက်ကဓမ္မတတိကကြီးမနာနိုင်မနာနိုင်စိတ်တွေကတခါလှုပ်ရှားဘာကြောင့်စိတ်တွေလှုပ်ရှားနေတာလဲဆိုရင်အကုသိုလ်တွေနေလို့လားညာလို့လားတရားပေါ်မှာသူစိတ်ဝင်စားနေတရားပေါ်မှာစိတ်ဝင်စားနေအကုသိုလ်ကြီးများအဲဒီမှာရှင်တော်လေးပုဒ္ဒရာမထေရသူမြတ်ကြီးကတော့တရားတွေဒါနကထာသီလကထာသေကကထာမေကကထာကမဏအာရိနဝကထာသတိဖြင့်ေဒနာကိုအစဉ်တိုင်းဟောတယ်ဒါတိုင်းမတူနာလို့များအကုသိုလ်နာလို့များအကုသိုလ်ကြီးအားရှိလို့အကုသိုလ်ကြီးများလို့အကုသိုလ်ကြီးများလို့ငါတိလောက်အကုသိုလ်ကြီးများနှစ်ပေါင်း50တန်တိုင်းသူတော်ရဲ့အဖြစ်တည်သက်ခင်အဲ့ဒီလောက်နှစ်ပေါင်းများစွာသူတော်ရဲ့အသက်ပေါင်းများစွာဆက်လာနေတဲ့ပုဂ္ဂိုလ်ဟာဒီတရားလေးနားလိုက်ရုံနဲ့မာတိအပေကလွတ်ပါမလားလွတ်နိုင်ပါမလားစိတ်တည်လှုပ်ရှားပြီးတော့ခန္ဓာတရားကိုအာရုံစိုက်လို့မရဒါကြောင့်အကုသိုလ်အားကြီးပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားထောက်ရောက်နာလို့မရဘူး။အာယုံမဝင်ဘူးဒီထဲမှာ။ကိုယ်အပြစ်တွေကိုယ်အကုသိုလ်တွေပြန်ပြန်ပေါ်နေတာ။ပြန်ပြန်ပေါ်နေတဲ့အခါကျတော့တရားအာယုံစိုက်လို့မရဘူးချက်။အခုဓမ္မတတိကကြီးကနမူနာ။အဲ့ဒီမှာလုံးဝတရားအာယုံစိုက်လို့မရတော့စင်္ဂါရီပုဒ္ဒရာကမေးတယ်ဟဲ့ဓမ္မတတိက။နင်တရားရဲ့စိတ်မဝင်စားဘူးထင်တယ်။ဟုတ်တယ်။တပည့်တော်တရားရဲ့စိတ်မဝင်စားဘူး။အားကြောင့်လေတတိယတော့အကုသိုလ်အားကြီးတဲ့ပုဂ္ဂိုလ်ဟာအရှင်ဘုရားရဲ့တရားလေးတစ်ခါနာယုံနဲ့ဒီအပေကလုံနိုင်ပါမလားဖျားတတိယတော့စိတ်ထဲမှာအဲ့ဒီတိုင်းဖြစ်နေတယ်တဲ့အကုသိုလ်ရဲ့တိအားကြီးတာလေးပေါ်နေဒါနဲ့ရှင်သာရိပုတ္တရာမထေရသူမြတ်ကြီးကပရိယေလေးနဲ့ပညာရာမမြတ်စွာဘုရားပြီးရင်ဉာဏ်ပညာအကြီးဆုံးပုဂ္ဂိုလ်ဖြစ်တယ်။အဲဒါကြောင့်စင်္သာရိပုတ္တရာကမထေရမြတ်ကြီးကပရိယေလေးနဲ့ခေတ္တမတ္တိကမင်းဒီပုဂ္ဂိုလ်တွေလူတွေများစွာတတ်ခဲ့တယ်ဆိုတာတဲ့။လူများစွာတတ်ခဲ့တယ်ဆိုတာမင်းကိုယ်တိုင်တတ်ခြင်းလို့တတ်တာလားတဲ့။တဦးတယောက်ကတတ်ခိုင်းလို့တတ်တာလား။ဟာဘယ်ဒီလိုတတ်ခြင်းမလဲ။မင်းအမိကြောင့်တတ်ရတာတိုးတယောက်ရဲ့အမိကြောင့်တတ်နေရတယ်ဘယ်တပိတော့တတ်ချင်မှမလဲအဲ့ဒီမှာကိုတတ်ချင်လို့တတ်တာမှမဟုတ်ဘူးသူများတတ်ခိုင်းလို့တတ်ရတာဆိုတော့တင့်အပြည့်ရှိနိုင်ပါမလားမေးတာပရိယေနော်ပရိယေနဲ့ပရိယေလေးနဲ့မေးလိုက်တာအဲ့ဒီမှာသူတော်ကတတ်ခိုင်းတာတင့်တတ်ချင်လို့တတ်ရတာမှမဟုတ်ဘူးနဲ့တင့်မှပြည့်ရှိနိုင်ပါမလားမေးတော့သူကဉာဏ်အမတန်လေးတဲ့ပုဂ္ဂိုလ်ဆိုတော့ဟာဟုတ်တာလေငါတတ်ချင်တာမဟုတ်ဘူးမင်းကတတ်ခိုင်းတာအဲ့တော့အပြစ်ရှိကောင်ရှိရင်မင်းမှာပဲပြစ်ရှိမှာငါမှာအပြစ်မရှိတော့ဘူးလို့သူစိတ်ထဲမှာပြစ်မရှိဘူးလို့စိတ်ထဲဖြစ်သွားတဲ့အခါကျတော့သူစိတ်တည်းပေါ်ပါလန်းဆန်းမသွားဘူးလားအဲ့ဒီမှာစိတ်တည်းပေါ်ပါလန်းဆန်းဘူးအဲ့ဒီအချိန်မှာရှင်သာရိပုတ္တရာမထေရသူမြတ်ကြီးကတရားဟောတာအဲ့ဒီမှာတရားဟောတာသူသူ့ရဲ့သူ့အဖြစ်တွေငါမှမရှိတော့ဘူးငါမကောင်းမှုတွေငါမရှိတော့ဘူးဒါကြီးမကောင်းမှုတွေကမင်းကခိုင်တာမင်းမှာပဲရှိတယ်ငါမှမရှိဘူးလို့အဲ့ဒီအချိန်လေးမှာရှင်သာရိပုတ္တရာတရားတွေဟောတရားကိုနာနာပြီးခန္ဓာမှာလည်းသူဉာဏ်ဆိုင်ပြီးရှုနေတာသူတရားနာတဲ့အခါမှာတစ်ခါတရားမှာကိုယ်ကတရားအာယုံဆိုင်နေတာရှိတယ်တစ်ခါတရားမှာတရားအာယုံမဆိုင်ဘူးလို့ဘေးကိုစိတ်တည်ပြန့်နေတဲ့စာကိုယ်ခန္ဓာကိုယ်ဆိုင်ပြီးရှုနေရင်ရောဝိပဿနာဉာဏ်နဲ့မဖြစ်နိုင်ဘူးလားအဲဒီမှာဝိပဿနာဉာဏ်ဖြစ်နေကြမှာရှိရတိလက်ရှင်းနှပါဖြစ်ရပဲနားထောင်ကြည့်တယောက်ကဖြစ်နေမှာဗျာတယောက်ကရှင်းနိုင်မှာလေဗျာဖြစ်နေတယ်တယောက်ကဆွဲပြီးတယောက်ကပြတ်တော့ခြင်းဖြစ်နေတဲ့အဖြစ်နှစ်ခုပါလေရှင်းလာမှာတစ်ပါးကဆွဲလို့တစ်ပါးကပြတ်တော့ခြင်းနားထောင်လို့မကောင်းလိုက်တာနော်ညှိပြီးဖြေကြပါဦးခင်ဗျာဒီလိုဖြေရတော့နားထောင်ကောင်းဘူးလားမကောင်းဘူးလားသတိတယောက်ကတော့ဆွဲဆွဲငငငကြီးဖြေနေတယောက်ကလည်းချက်ဒီပြတ်တော့ကြီးဖြေနေအဲဒါပြတ်တော့ပုဂ္ဂိုလ်ကလည်းနည်းနည်းလေးရှည်သေးပါတမ ဟိုဆွဲနေတဲ့ပုဂ္ဂိုလ်ကလည်းနည်းနည်းတူပြီးပါဒီတန်နှစ်ပန်းလုံးဝညှိနေရညှိနေရရင်အတန်မထွက်နဲ့တူတို့လို့အတန်မထွက်နဲ့သူများအတန်လည်းမကျော်သေးနဲ့နားထောင်မကောင်းဘူးအဲဒီတော့အဲဒီကုတ္တရတောင်ပျောက်သမန်တည်းသူနှစ်ယောက်ပြောရတာနဲ့သူနှစ်ယောက်ပြောရတာနဲ့ကုတ္တရတောင်ပျောက်သွားတယ်မသိအောင်အဲ့ဒီမှာပရိယေနဲ့မေးလိုက်တဲ့အခါကျတော့ဉာဏ်ထိုင်နိုင်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်အဲ့ဒီမှာသူ့မှာဘာအပြစ်မှမရှိဘူးလို့သိခဲ့မှတင်ပြီးကြည်လင်နေတဲ့အခါမြတ်စင်္သာရိပုတ္တရာမရှိသူမြတ်ကြီးကဟောရင်အဲ့ဒီမှာသူအာယုဆိုင်နိုင်သွားတယ်။တရားကိုအာယုဆိုင်နိုင်သွား။အဲ့ဒီမှာတရားအာယုဆိုင်ပြီးခန္ဓာဉာဏ်ဆိုင်ပြီးနှလုံးသွင်းနေတဲ့အချိန်မှာသူ့ရဲ့ဉာဏ်လေးဟာတစ်ဖြည်းဖြည်းတက်လာတယ်တဖြည်းဖြည်းဝိပဿနာဉာဏ်နဲ့ဥရိယဘေယပင်ငါဘေယအာရိနဝမောဇိတုကမြတ်တပတိသင်္ခာသင်္ခါရုပ္ပခာအဲ့ဒီမှာတစ်ခါလေးတက်လာပြီးတော့အဲ့ဒီကနေပြီးတော့အနုလောမဉာဏ်တိုင်အောင်သူတက်တယ်တဲ့ဒီတမ္ပတ္တိကကြီးအနုလောမဉာဏ်တိအောင်တက်လာဒီအနုလောမဉာဏ်ကလေရှေ့ကိုဆက်ပြီးတွေးလိုက်ရင်မညာပူညာရောက်တော့ဒါပြင်နဲ့ရှင်သာတိပုတ္တရာဟောတယ်သူမရတော့ရှေ့ကိုမတက်တော့ရှိကိုဉာဏ်မတက်လာနိုင်တော့တွင်ဒီပုဂ္ဂိုလ်တမက်တဖို့မရနိုင်မရနိုင်ပေမဲ့သူ့မှာဒီဉာဏ်လောက်ထိအောင်ရောက်ပြီဆိုရင်တော့အပယ်၄ပါးကလွတ်ပြီဘာကလွတ်ပြီလဲအပယ်၄ပါးလွတ်သွားပြီအဲ့ဒီမှာအပယ်၄ပါးလွတ်သွားပြီဖြစ်တဲ့အတွင်အဲ့ဒီမှာတရားလေးကိုပြီးတတ်လိုက်တယ်ပြီးတတ်ပြီးတော့ပြန်မို့ကြောင်းပြန်မို့ပြင်ဆင်တဲ့အခါကျတော့ဓမ္မထာတိကတပိတ်ကိုပွေးပြီးတော့တပိတ်ထဲကိုလည်းခဏလို့စွန့်နေလောင်းလိုက်တယ်တပိတ်ပွေပြီးတော့နောက်ကနေတပိတ်ထံကျောင်းထင်အောင်လိုက်ပို့လာ။ကျောင်းကနေအပြန်ရှင်သာရိပုတ္တရာကိုပို့ပြီးပြန်သွား။အပြန်လမ်းမှာကြည့်ရတာကလည်းဆင်းရဲသားရက်ွက်ဆိုတော့လမ်းကကျဉ်းကျဉ်းလေးတယောက်တည်းသွားလာတယ်လမ်း။အဲ့ဒီလမ်းကျဉ်းလေးထဲမှာသူကလည်းပြန်လာတယ်။အဲ့ဒီမှာနွားမသန်းငယ်ရှိတဲ့နွားမကလည်းပဲတစ်ခါလဲအဲ့ဒီလမ်းကျဉ်းလေးထဲမှာအတင်းပြေးပြီးဝင်လာတဲ့ကဘယ်မှမသိမ့်တာမဆောင်တာအဲ့ဒီမှာတမ္ပတ္တဒီကကြီးတခါရဝင်ပြီးဥချုံနဲ့ခွေပြီးတော့ခါလေးတိုက်ပြီးပြေးသွားအဲ့ဒီနေရာကြီးအမိုက်ပုံပေးမှာတမ္ပတ္တဒီကကြီးအဲ့ဒီနေရာမှာပဲလဲပြီးတော့ပြေးဆုံးသွားအဲ့ဒီနေရာမှာပဲလဲပြီးပြေးဆုံးသွားအဲ့ဒီမှာတမ္ပတ္တဒီကကြီးတခြားဘုန်းကြီးတို့ယောဂီများအဲ့လိုတမ္ပတ္တဒီကကြီးပြေးဆုံးသွားနေတဲ့အတွေ့အကြုံဘုရားတော်ဘုရားကြောင်းတော်ဒီဆုံးခံပြန်လာတဲ့ယဟန်တွေကတမ္ပတ္တိကကြီးသေးတာကိုလမ်းပေးတွေ့တော့ဟာမနည်းပါပဲဒီကောင်ကြီးလူတတ်ဘဝကလူတတ်ရာလူကြီးကအနာရရင်ဒီကနေ့ဒီကောင်ကြီးသေးနေသွားပြီဒီကောင်ကြီးကတော့အပင်ငယ်ရဲ့လွတ်ကိုမလွတ်တော့ကျွန်တော်အကုတို့များတဲ့ပုဂ္ဂိုလ်ကြီးတော့သွားပြီသွားပြီနဲ့အဲ့ဒီလိုစိတ်ထဲကဖြစ်တယ်ဖြစ်တဲ့အတိုင်းနဲ့ကြောင်းရုပ်တော့ပြောကြတာမတရားတော့ရသော်ဘုရားရှင်ကြွလာတဲ့ကံချက်တာတို့ဘယ်စကားဖြင့်တင်လို့ဆွေးနွေးကြတယ်မေးတော့ဒီနေ့ဆရာတမ္ပတ္တတိကကြီးဒီရာဇဂုံမြို့မှာလူသတ္တမဘဝနဲ့နှစ်ပေါင်းများစွာလူပေါင်းများစွာကိုတတ်ခဲ့ပါဘုသူသေးသွားပြီဗျာအဲ့ဒီတမ္ပတ္တတိကကြီးဘယ်နဲ့ရောက်ပါမလဲမြတ်စွာဘုရားရှောက်တော်အဲ့ဒီမှာဘုရားရှင်ကိုရောမယ်ကြီးကချက်တာတို့ဒီတမ္ပတ္တတိကကြီးဟာအခုနတ်ကြီးမှာရောက်ပြီးတော့နတ်ပြည်စင်ကြီးခံစားနေရတယ်ဆိုတော့ယဟန်နေမယုံဘယ်တော့အကုတို့အားကြီးတဲ့ပုဂ္ဂိုလ်နတ်ကြီးရောက်မှာမဖြစ်နိုင်ပါဘူးဗျာဖြစ်နိုင်မှာမလားဗျာအဲ့ဒီမှာပြောကြဆိုကြတဲ့ခါမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကချက်သားလို့ဒီတန်တတာတိကပေကံဤဆယ်ဆဲမှာကလျာဏမိတ်တာဆိုတဲ့မိတ်ဆွေကောင်းကိုအမိရသွားတယ်ဘသူ့ကိုအမိရတယ်မိတ်ဆွေကောင်းကိုအမိရပါမိတ်ဆွေကောင်းကိုအမိရပါတော့ဒီမိတ်ဆွေကောင်းဆရာကောင်းတမန်ကောင်းရဲ့အဆုံးအမတိုင်းလိုက်လာခြင်းသုံးတော့သူ့မှာအနုလောမဉာဏ်တိုင်အောင်တရားရပါလေရှင်သာတိပုတ္တရာမထေရကြီးတိဟူသောမိတ်ဆွေကောင်းဆရာကောင်းကိုအမိကိုရတဲ့အတွက်ဒီကံဤဆဲဆဲချိန်လေးမှာသူနှလုံးသွင်းနိုင်သွားတဲ့အတွက်အပယ်၄ပါးလွတ်နိုင်လောက်တဲ့ဉာဏ်ဤရပြီးတော့အခုပယ်၄ပါးကလွတ်ပြီးတော့နဗ္ဗိနလောကမှာနတ်ပြည်ကြီးခံစားနေရတယ်မြတ်စွာဘုရားပြောတာ။ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲတကယ်လို့မိမိမှာတထိုင်တွဲမှာမတရားမရသေးဘူး။အထုအထုရင်ဘယ်လေးပါးကလွတ်နိုင်တယ်ညာဆင့်တိအောင်မရနိုင်ဘူးလား။ ဒီတကယ်ပါရမီရှိမယ်ဆိုရင်လည်းပဲသာဏမထေရုပ်ကဲ့သို့ကိလေသာအတော်ပုံခန်းပြီးတော့ယဟန္တာတိအောင်မဖြစ်နိုင်ဘူးလားယဟန္တာတိအောင်ဖြစ်နိုင်တယ်တကယ်လို့မိမိမှာပါရမီမပြည့်စုံသေးဘူးကြိုးစားပါဆရာသမားရဲ့အဆုံးအမတိုင်းလိုက်နာပါဘုံလေးကတည်းကချိန်ခံများစွာတတိမလွတ်အောင်တတိမြင်အောင်အထုတ်ပါခိုင်ရင်ရရင်တွန်းရင်လျှောင်းရင်အထုတ်တယ်အငင်းမဲ့တဲ့တတိကပြီးရှုမှတ်နေတယ်ဒါပေမဲ့ဒီတော့အခုဒီကနေ့ဆက်ဆက်မှလည်းတရားမရသေးဘူးဆိုရင်ဘာမှအားမငယ်နဲ့ဦးနေဒီမှာတထအသေးကွန်တော်ဒေဝလောကီနိဗ္ဗာန်တိတဝါဖြင့်နိဗ္ဗာန်တိတဝါဓမ္မကတိကဒေဝပုဒ္ဒတာဓမ္မံသုတ်တဝံအရဟတံပါပုနာတိတထတို့ဒီကနေ့ဆက်ဆက်ချိန်ခါကာလ၌အသေးကွန်တော်တရားသူကိုမရသေးသည်ရှိတော်ဒီဝံလောကိနတ်ပြည်နတ်လောက၌မိဂတိတ်တော်ဖြစ်၍ဓမ္မကတိကဒေဝဗုဒ္ဓတံဓမ္မကတိကနတ်တံဓမ္မံတရားကိုသုတ်တော်ကြာနာရ၍ဘရဟတံအရဟတဖို့သူပါပုဏ္ဏတိရစေရောက်စေနိုင်ပါ၏ကုန်၏တကယ်လို့ဒီကံဤဆဲဆဲမှာသင်ဟာအသိဉာဏ်ဒုမရသေးဘူးသောတာပန်လည်းမဖြစ်သေးဘူးသဂရကအနာဂံယဟန္တာတိအောင်မဖြစ်သေးဘူးဆိုရင်လည်းပဲဘာမှအားမငယ်နဲ့တည်းအဲ့ဒီပုဂ္ဂိုလ်ဒီကံဤဆဲဆဲအဲ့ဒီဒီကံဤဆဲဆဲအချိန်ခါကာလမှာမိမိရှုမှတ်မှုလေးနဲ့ပန်သွားမယ်ရှုမှတ်မှုလေးနဲ့ဘဝကူးသွားမယ်ဆိုရင်ပင်လိဘာကလွတ်ပြီးတော့နတ်ရွာတုဂတိသို့သောကတမ္မတတိကတို့လို့မရောက်နိုင်ဘူးလားရောက်နိုင်တယ်တကယ်လို့မရောက်သေးဘူးထားအဲဒီပုဂ္ဂိုလ်နတ်ရွာတုဂတိအပင်လိဘာကလွတ်ပြီးနတ်ရွာတုဂတိတို့ရောက်သွားပြီဆိုရင်နတ်ပြည်မှာလည်းပဲလူပြည်တို့ကတမ္မကတိကပုဂ္ဂိုလ်ကြီးယဟန်တမ္မကတိကလူတမ္မကတိကတမ္မကတိကပုဂ္ဂိုလ်ကြီးအဲ့ဒီပုဂ္ဂိုလ်ကြီးဟာနတ်ပြည်နတ်လောကရောက်ပြီးတော့နတ်ပြည်မှာလည်းပဲဓမ္မဂတိကပုဂ္ဂိုလ်ကြီးပဲဖြစ်နေတယ်။နတ်ပြည်ရောက်တော့လည်းဒီပုဂ္ဂိုလ်ကြီးတရားဟော။အဲ့ဒီပုဂ္ဂိုလ်ကြီးရဲ့တရားကိုနာပြီးတော့လည်းပဲဒီပုဂ္ဂိုလ်ဟာသောတပန်တဂရကအနာဂတ်ယဟန္တာတိအောင်ဖြစ်နိုင်ပါလေတဲ့နတ်ပြည်။ဒါတကယ်လို့မြတ်စွာဘုရားပွင့်နေတဲ့အချိန်မျိုးဖြစ်မယ်ဆိုရင်ပေါ့ဘုရားရှင်ကိုရောင်မြတ်ကြီးနေပဲတက်တော်တင်ရှာရှိနေမယ်ဆိုရင်အဲ့ဒီအချိန်မှာလူပြည်မှာဆင်းလက်ပြည်ကနေလူပြည်ဆင်းလာပြီးတော့မြတ်ဗျာထံကတရားနာပြီးတော့နှလုံးသွင်းရှုပွားပြီးတော့လည်းပဲဒီပုဂ္ဂိုလ်တရားအသိဉာဏ်တူတယ်မရနိုင်ဘူးလားရနိုင်တယ်ဓမ္မကတိကဒေဝပုဒ္ဒတာဓမ္မံသုတ်တဝါရတ္တပပုဏ္ဏတိဓမ္မကတိကနတ်သားရဲ့တရားတွေနာရတယ်ဓမ္မမဟုတ်မြတ်စွာဘုရားရှင်ရဲ့တရားကိုနာပြီးတော့လည်းညာနာဖြစ်နိုင်တယ်။ဒီညာနာဖြစ်ပုံလေးဟာလေခွန်ကြီးတို့ဒီမှာမြတ်စွာဘုရားတည့်တဲ့ကမြေကောင်းသားတရားမြေကောင်းသားတရားဟာမြတ်စွာဘုရားရဲ့တရားပွဲနဲ့ကြုံလို့တတိတိကျကျသွားနာတာတော့မဟုတ်ဘူးနော်။သူတရားပွဲနဲ့ကြုံတဲ့အခါအော်မိမိတို့မှာလူမှုရေးကိစ္စတွေစောင်းဝင်ရေးကိစ္စတွေနဲ့တရားတွေချုံ့ပြောင်းမနာနိုင်ရသော်ဗျာရဲ့တရားပို့ကြီးနဲ့ကျုံတော့ကျုံနေကျုံနေချိန်ဒီမှာတရားနာတရားနာပြီးတော့တရားတရားကြီးဖြစ်တာရသော်ဗျာရဲ့တရားကြီးအထုတ်ခြင်းအဲ့ဒီမှာရသော်ဗျာရဲ့တရားကြီးအထုတ်ခြင်းပြီးတော့သာသနာတော်ဝင်ရောက်ပြီးတော့ယဟန်ပြုအထုတ်မှာဒီတရားအလုပ်တွေကိုကောင်းကောင်းအထုတ်နိုင်ရင်လို့ဒီလိုစိတ်ထဲမှာဖြစ်ပြီးတော့အဲ့ဒီဘုရားရှင်တရားဆိုးမိဆိုတဲ့အခါကျတော့ရသော်ဗျာထံမှာသန္နာတော်တွေဝင်ရောက်ပြီးယဟန်ပြုတွင်တောင်းယဟန်ပြုပြီးတဲ့အခါမှာလေဒီတိုင်းမနေဘူးယဟန်ဘုံကမှာသီလဝိတုဒ္ဓိသီလကိုစင်စင်ကြယ်ကြယ်နေတတ်ထိုင်တတ်အောင်အဲ့ဒီမှာဇေတဝန်ကျောင်းမှာဝိနည်းအဆုံးအမတွေနာယူတင်ကြားတယ်ယဟန်ဘုံကနဲ့အမြဲနေတော့မယ်ဆိုရင်ယဟန်တော်များသီလသိက္ခာပုဒ်တွေကိုသင်ကျင့်အောင်ထင်းထင်းကြအောင်ဝိနည်းသိက္ခာပုဒ်တွေသင်ကြားဖို့တက်မြောက်ထားဖို့မလိုအပ်ဘူးလားဉာဏ်တော်များနော်သာသနာမှာပျော်ပြီးငါယဟန်ပြုပြီးငါယဟန်ဘုရားမှာနေတော့မယ်ဆိုရင် စမ်းမသိမ့်ပေးမသိမ့်နဲ့ဒီတိုင်းကြီးနေလို့မရဘူးဒီလိုမှမဟုတ်ဘူးဆိုရင်စမ်းမတက်နိုင်တော့မတင်နိုင်တော့ဘူးဆိုရင်လေဝိနည်းသိက္ခာပုဒ်တွေတက်အောင်အဲ့ဒီဝိနည်းလေးစားတဲ့ဝိနည်းကရုက္ခဝိနည်းလေးစားတဲ့ဆရာတော်များထံချဉ်းကပ်ပြီးတော့ဝိနည်းအဆုံးအမကိုနာယူရတယ်ဝိနည်းအဆုံးအမတွေနာယူပြီးတော့မှကိုယ်ဟာအဲ့ဒီမှာသိက္ခာပုဒ်တွေစင်စင်ကြဲကြဲထင်းတက်သင်္ကြန်ပြီတော့မှသီလဝိတ္တုတိသီလစင်ကြယ်စင်ကြယ်အောင်နေတတ်တော့စင်ကြယ်တဲ့သီလအခြေခံပြီးတော့တရားအထုတ်ရတာအဲလိုအထုတ်မှလည်းတမာရီချစ်တဲ့ဉာဏ်ဖြစ်တဲ့ဝိပဿနာပညာတွေဖြစ်နိုင်တယ်ဒါကြောင့်သီလကခွန်ကြီးတို့တရားအထုတ်တဲ့ပုဂ္ဂိုလ်တွေမှာအရေးမကြီးဘူးလားသီလအရေးကြီးဆုံးမှာလူများမှာလူသီလဆိုတာငါးပါးသီလပေါ့ဟုတ်ကဲ့ငါးပါးသီလအကြီးဆုံးပါတကယ်လို့တတ်နိုင်ရင်ရှစ်ပန်းသီလနဲ့စောက်တည်စောင့်သိပြီးတော့အထောက်အကူအရဟံတို့များကြယဟန်တို့ရဲ့သီလအဲ့ဒီသီလစင်ကြအောင်စောင့်သိပြီးအထောက်အကူအခုမျိုးပေါင်းသားလေးဟာယဟန်သီလတွေတတ်မြောက်အောင်သင်ကြားပြီးတော့မှတပိတ်တလုံးသင်္ကန်း၃၀နဲ့တိုးထွက်ပြီးတရားအထောက်တာတိုးထွက်ပြီးတရားအထောက်တဲ့ကံမှလည်းတကယ်ကိုပို့ဖို့တန်တာအထောက်တာမဟုတ်ဘူးအခုပြန်ရှင်ဟောကြားထားတဲ့အဆုံးအမတော်တိုင်ပါဝိတာဗဟုလိကတံသင်္ခါးများစွာထိုင်ရင်ရရင်တော်ရင်ဆက်ရောက်နေအာယုန်နဲ့ द्वारा စုံတိုင်း၆ द्वारा မှာပေါ်သည်များအာယုန်တိုင်းကိုမလွတ်အောင်ပฏิဥသိတဲ့စိတ်နဲ့ရှုမှတ်ပြီးတော့နေတာအခုဘုန်းကြီးတို့ယောဂီများရှုမှတ်နေတာအာယုန်တစ်ခုတည်းရှုတာမဟုတ်ဘူး द्वारा ၆ပါးကပေါ်လာသည်များအာယုန်တိုင်းကိုရှုတာခုမှအပြင်ခုပင်နေထားပြီးခေါင်းအာယုန်ပင်အာယုန်လေးရှုနေတယ်ရှုရင်းကအတန်အာယုံလေးတွေကြားလာရင်ကြားတဲ့အတန်အာယုံလေးမရှိပါဘူးလားဒီစိတ်ကလေးထွက်သွားရင်ထွက်သွားတဲ့စိတ်ကလေးကိုမရှိပါဘူးလားအဲ့ဒီလိုပေါ့ချုပ်တော်လာကပေါ်လာတဲ့အာယုံလေးကိုမလွတ်အောင်ရှုနေတာအဲ့ဒါဝိပဿနာခေါ်တယ်အခုဒီမှာယဟန်တော်လေးဟာဒီလိုစူးစမ်းပြီးတော့ရှုနေတာထိုင်ရင်ရရင်သွားရင်လျှောက်ရင်ချော့တာတမ်းမှာပေါ်သည်များအာယုံတန်းကိုမလွတ်အောင်ပဋိကံပြီးရှုမှတ်တကယ်ကြိုးကြိုးစားစားရှုမှယဟန္တာဖြစ်တည်တယ်အောင်ကကြိုးစားမယ်။ဘဝမှာတော့အာမခံချက်ရလာအောင်ကြိုးစားမယ်ဆိုပြီးကြိုးစားအထုတ်။အဲ့လိုကြိုးစားအထုတ်ရင်းကနေပြီးတော့တခါတရံ။ဆုံးခံသွားနေရတဲ့အချိန်ကြီး၊ဆုံးဖုံးပေးနေရတဲ့အချိန်ကြီးကုန်နေ။ညအိပ်ရတဲ့အချိန်ကြီး။ဒီအချိန်လေးမျိုးမှာငါအိပ်ပျော်နေတာနဲ့ပဲတရားရမှာမဟုတ်တော့။အဲ့လိုဖြစ်ငါအိပ်ချင်းဣရိယာပုတ်တိရှုံးမယ်။မအိပ်တော့လုံးဝညမအိတ်တော်ကိုကြောမခင်တော့အဲ့ဒီလိုကြိုးစားပြီးအားထုတ်တယ်နောက်ဆုံးခံသွားနေရဆုံးဆန်းရသပိတ်သေးရသပိတ်ဒီလုပ်တွေများနေတာနဲ့ပဲတရားကိုကောင်းကောင်းဖြောင်းတော့အားမထုတ်နိုင်ကဲဆုံးခံလည်းမကြွားတော့ငါဆုံးမစားတော့အဲ့ဒီလိုကိုကြိုးစားတယ်အဲ့လိုမစားမတော့မအိတ်မနေကြိုးစားပြီးတော့တစ်နှစ်ရောစဉ်းစားဆောက်ပြီးရှုမှတ်မစားတဲ့ရက်ကလည်းပဲ3ရက်4ရက်လောက်ရှိလာတော့အားရလည်းပြတ်လောက်ပြီပေါ့အဲ့ဒီမှာကျန်တဲ့မထင်ရလေးဟာကျောင်းရဲ့ရှိဈဉံဥလေးမှာဈဉံရှောင်းပြီးရှုမှတ်နေတယ်။ဘုန်းကြီးတို့ယောဂီများရှုတဲ့အချိန်ပစ္စံတော်ဝံပစ္စံမီတိပစ္စံနာတိ။သွားနေတဲ့အမှုရာလေးကိုတစ်ခါရှုနေတာရှေ့ကိုတရွေပြီးတရွေတရွေပြီးတရွေတရွေပြီးတရွေချီလန်းလေးတွေရွေ့နေတဲ့သဘော။တောင့်တင်းသွားတဲ့သဘောဒီသဘောလေးတွေသိအောင်ရှုနေတာ။အဲ့လိုရှုနေရင်းနဲ့ပဲဈဉံလျှောက်ပြီးရှုနေရင်းနဲ့ပဲအာရီကပြန်ပြီးတော့နောက်ဆုံးလေးတင်တုံးဖြတ်သွား။ဘာဖြတ်သွားတာလဲ။လေးတင်တုံးဖြတ်သွား။လေးဖြတ်တယ်။လေးဖြတ်ခံရတာပေါ့။ဘုန်းကြီးတို့အခုစဉ်းစားလေးဖြတ်သွားပြီဆိုရင်ပုံရဲလဲသွား။အဲတခုတချို့ပုဂ္ဂိုလ်အုံတော့ပြေချောပြတ်သွားတယ်တခါလဲပုံရဲလဲပြီတခါပေးတာပဲတတိလက်ပြ။အဲဒီလိုဒီယဟန်တော့မတင်ရလေးဟာဒီမှာဈဉံလျှောက်ရှုမှတ်နေရင်လေးတင်တုံးဖြတ်ပြီးမတ်တပ်ကလဲပြီးတော့ပြန်လို့တော့မူသွားတယ်။ဒီတိုင်းနေရင်လားရှုမှတ်နေရင်လားကြည့်ရှုမှတ်ရင်းလေးနဲ့ခါလေလူပြည်မှာ꿰လွန်သွားချစ်ချင်းနတ်ပြည်မှာဟိုမှာဗိမာန်ကြီးအပေါက်မှာသူ့ရဲ့ဒီမှာဗိမာန်ကြီးဗိမာန်ပေါက်မှာတွားပြီးမတ်တရရဲ့ကလေးပေါ်နေအဲဒီမှာဗိမာန်ပေါက်မှာတွားပြီးတော့မတ်တရရဲ့ကလေးနတ်သားကြီးဖြစ်နေတာဒီသန်းတော့ဒါကုသိုလ်စိတ်နဲ့꿰လွန်သွားတဲ့ခါကျတော့ချစ်ချင်းနဲ့နတ်ပြည်မှာတွားပြီးနတ်သားကြီးဖြစ်ဒါကြောင့်ခွန်ကြီးတို့ယောဂီများခုမိမိအားထုတ်နေတဲ့တရားတွေခုတရားမရသေးဘူးဆိုရင်နောက်ဆုံးအချိန်လေးကြည့်အောင်တရားကြောင်ဆောင်မှာဟောဒီရှုမှတ်မှုလေးနဲ့သာ ဘဝကူးသွားရင်အပယ်လေးပါလုံးဝမလွတ်ဘူးလားအခုနတ်သားကဲ့သို့အခုယဟန်တော်လေးကဲ့သို့ချက်ချင်းနဲ့ရှုမှတ်မှုလေးနဲ့တခါနဲ့ဘဝကူးသွားအဲ့ဒီမှာနတ်ကြီးမှာသွားပြီးနတ်သားကြီးတန်းဖြစ်တာအဲ့ဒီမှာနတ်သမီးတွေကဖြိုပြေးကြတယ်ဖြိုပြေးတဲ့အခါကျတော့မှသူတတိယတတိယတဲ့အခါစိတ်ထဲမှာတကောကိုစိတ်ချင်းရဲ့ကိုချင်းရဲ့ဖြစ်သွားတယ်သူလိုနေလိုချင်တာအခုတရားတွေကိုအသက်ကိုပြန်နာမထားသေးနဲ့အစာစောက်တည်းအကုန်လုံးကိုဤတို့ရှုပြီးတော့အသက်ပြန်နာမထားသေးနဲ့တရားရရေးရှေ့ရှုပြီးကြိုးစားနေရဆိုတာနတ်ပြည်လိုချင်လို့လားနိဗ္ဗာန်လိုချင်လို့လားနိဗ္ဗာန်ကိုလိုချင်လို့ဒီလောက်အသက်ကိုပြန်နာမထားသေးကြိုးစားအခုရတော့နိဗ္ဗာန်ရတာလားနတ်ပြည်ရတာလားနတ်ပြည်သူစိတ်ထဲမှာဆင်းရဲသွား။မျက်ပြည်ရလို့ပြန်မှာဆင်းရဲခြင်းမလဲ။မျက်ပြည်မှာလည်းပဲဒီတိုင်းပဲ။သိကံဤစိတ်စေကြဟူရနာယတရားရာကြီးရဲ့။တရားရာကြီးတွေပဲဆိုတော့ချမ်းသာခြင်းမမဟုတ်ဘူး။ဒါကြောင့်မျက်ပြည်ကိုရောက်တဲ့အတွက်သူစိတ်ထဲမှာမချမ်းသာ။အဲ့ဒီအချိန်မှာသူဟာအာယုပြုတ်နေတယ်။မျက်စောဘုရားရှင်ကိုရောမြတ်ကြီးလူပြည်မှာရှိသေးတယ်။အဲ့တော့ငါမျက်စောဘုရားတောင်းတော်နေဆိုဗိမာန်တဲ့တောင်မဝင်တော့ဒီနာကြီးသိမ့်မှန်တဲ့တော့မဝင်တော့ပဲနဲ့ချက်ချင်းလူပြေမှာဆင်းတာအဲ့ဒီမှာသူ့ရဲ့အချွေရံဖြစ်တဲ့နတ်သမီးတွေကလည်းပဲအဲ့ဒီနတ်သားနောက်ကနေပြီးတောင်းဆောင်လိုက်ကြအဲ့ဒီလိုက်တဲ့အခါကျတော့လူပြေရောမြတ်စွာဘုရားထံရောက်တင့်လျော်လျောက်ပတ်တဲ့နေရာမှာမတ်တရလက်ဟုတ်ချီမှုရှိခိုးပြီးတော့အရဟတ္တမိပရထဏဘုဒ္ဓံဝိပဿနာအာစိတ်ကတံတဲ့တရားတောင်းတာပရဟတ္တမိပရထဏဘုဒ္ဓံဝိပဿနာအသိကထာမိဖုရားတပည့်တော်အားငါသားကမြတ်စွာဘုရားထံတရားတောင်းလာပရဟတ္တပရဟတ္တမေအရဟတ္တဖို့ဤပရထဏဘုဒ္ဓံနီးစွာသောအကြောင်းဖြစ်၍ဖြစ်သောဝိပဿနာဝိပဿနာကိုအသိကထာဟောကြားပေးပါဗျာဒီမင်းရဲ့ဘုံညာရဲ့အနည်းဆုံးဖြစ်တဲ့ဝိပဿနာတရားကိုတပည့်တော်ဟောကြားပေးပါတရားတရားတွေမလို့ခြင်းတရားတရားတွေမနာခြင်းမိကယောက်ျောင်းဖြစ်တယ်ဒီမှာမင်းရဲ့ပုံဉာဏ်ရကြောင်းဖြစ်တယ်အရတမဉာဏ်အရတဖေဉာဏ်ရကြောင်းဖြစ်တယ်အနည်းဆုံးဖြစ်တဲ့တရားဝိပဿနာတရားကိုဟောပြပါဆက်တော်ဗျာသူတရားတောင်းဖို့ထူးခြားနေတဲ့အတွက်သူစင်ကြင်ကြည့်လိုက်တဲ့အခါကျတော့ဩအခုမှလူပြည်ကနေနတ်ကြီးရောက်လာယဟန်ဘုရားတရားကိုကြိုးစားပြီးအထုတ်နာခဲ့တဲ့သီလဝိတ္တုတိသီလနဲ့စင်ကြယ်ခဲ့တယ်အထုတ်ရင်းနေပဲအသက်နဲ့ခန္ဓာကိုယ်ကိုမငဲ့မညာစူးစမ်းအထုတ်ရင်းနေအခုနတ်ပြည်ရောက်လာတယ်။အဲ့ဒီနတ်ပြည်ရောက်လာတဲ့အခါအခုဝိပဿနာဉာဏ်ပညာရဲ့အနည်းဆုံးဖြစ်တဲ့ဝိပဿနာတရားကိုဟောပြပါမယ်ဆိုတော့သူအထုတ်ခဲ့တဲ့မဲခင်တရားကိုငါဟောပြလိုက်မယ်ဆိုရင်သမာဓိဋ္ဌိသမာသင်္ကပ္ပသမာဝါစာသမာကမ္မန္တသမာအာဇီဝသမာဝါယမသမာတတိသမာတမာတိဆိုတဲ့မဲခင်၈ပါးအရှင်တရားကိုဟောပြဒီမဲခင်၈ပါးအကျင့်တရားလို့ပြောရတာကိုချုံးပြောရင်သီလသမာဓိပညာဘယ်နှပါလဲ၃ပါးပဲဒါပဲမြတ်စွာဘုရားဟောလိုက်တယ်သီလမဲခင်သမာဓိမဲခင်ပညာမဲခင်မဲခင်ကသီလမဲခင်က၃ပါးသမာဓိမဲခင်က၃ပါးပညာမဲခင်က၂ပါးပေါင်းရင်မဲခင်ဘယ်နှပါလဲ၈ပါးအဲ့တော့မြတ်စွာဘုရားကသီလသမာဓိပညာဒီအကျင့်တရားကိုမြတ်စွာဘုရားဟောတာခေါ်တဲ့အခါကျတော့ဟိုနတ်သားကနေပြီတရားတည်ဒီလောက်အားထုတ်လာခဲ့တဲ့ပုဂ္ဂိုလ်ဆိုတော့မြတ်စွာဘုရားဟောတဲ့တရားနာကနာအဲ့မှာခန္ဓာဉာဏ်သွင်းပြီးတော့မှရှုပွားအားထုတ်တာအဲ့လိုခန္ဓာဉာဏ်သွင်းပြီးတော့ရှုပွားအားထုတ်အဲ့လိုအားထုတ်ရင်းနဲ့ပဲမြတ်စွာဘုရားဟောတဲ့တရားဒေသနာဆုံးသွားပြီဆိုတဲ့အခါကလာကြတော့မှအဲ့ဒီမှာတရားဒေသနာဆုံးသွားပြီဆိုတာနဲ့တကယ်နဲ့တည်းအဲ့ဒီနတ်သားနဲ့တကွအလုံးသူရဲ့ရွှေရံနဲ့အလုံးမို့သောတပ္ပတိမညာပူညာဆက်ရောက်ပြီးတော့သောတပ္ပံပုဂ္ဂိုလ်ကြီးဖြစ်သွားယန္နာတိအောင်တော့မဖြစ်ဘူးဒါပေမဲ့နတ်ကြီးရောက်တဲ့အခါဒီတရားကြီးဆက်ကျင့်သွားရင်ယန္နာတိအောင်မဖြစ်နိုင်ဘူးလားဘင်းဖြစ်သွားနိုင်တယ်အဲ့ဒါကြောင့်မို့ခွင့်ရတို့အခုဒီမှာရသော်တရားဟောတဲ့ဒီမဲခင်ရှင်ပါတနည်းအားဖြင့်တိဏ္ဍသမารီပညာဆိုတဲ့အရှင်တရားကြီးရသော်ဘုရားကဟောနာကနာခန္ဓာဉာဏ်သွင်းပြီးနှလုံးသွင်းရှုမှတ်ပွားများအထုတ်အဲ့လိုဘောများအထုတ်သွားတဲ့အတွင်းအပယ်လေးပါးလွတ်နိုင်လောက်တဲ့ဉာဏ်အဆင့်တန်းနေမရပေဘူးလားဗျာဒီအဲကြောင့်ဘုန်းကြီးတို့ယောဂီများအဲ့ဒီလိုမြတ်စွာဘုရားရဲ့ဒီအဆုံးအမဖြစ်တဲ့ဒီမေခင်တတိပဌာမေခင်အရှင်တရားတို့ ဘုံလိကတာကျင့်ခံများစွာကျင့်ပွားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာဆယ်တွင်းနေလေရနိုင်တယ်ပါရမီပြည့်စုံလို့မရရင်ဒီကံကြီးမှရနိုင်တယ်တကယ်လို့ဒီကံကြီးမှမတရားမရသေးဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတိရှိမှမှုလေးနဲ့သိသွားလို့နတ်ကြီးရောက်မယ်နတ်ကြီးရောက်ပြီးတော့နတ်ကြီးမှာဓမ္မဂတိကနတ်သားရဲ့တရားနာလို့ဖြစ်စီရသော်တရားဟောကြားတဲ့တရားနာရလို့ပဲဖြစ်စီအဲ့ဒီပုဂ္ဂိုလ်တရားရနိုင်သလားမရနိုင်ဘူးလားမိမိအထုတ်နေတဲ့တရားတွေဟာမိမိတို့အတွင်းအကူလောက်ကလားအမကူလောက်ကလားတကယ်အကူလောက်ပါလေကဲဆိုကြည့်လိုက်နတ်စည်းစိမ်များဟန်ဆန်သာယောဘာထက်နှယွာနတ်စည်းစိမ်များဟန်ဆန်သာယောဘာထက်နှယွာသုခင်ပျော်ပါမြတ်တရားရာညာလွယ်ကူစွာသုခင်ပျော်ပါမြတ်တရားရာညာလွယ်ကူစွာဒီလူပြည်မှာမရခဲ့ရင်အဲ့ဒီပုဂ္ဂိုလ်ဟာဒီတရားတွေအားထုတ်ရင်းနဲ့သိသွားရင်နတ်ကြီးရောက်မယ်နတ်ကြီးရောက်ပြီမှာဓမ္မပတိကနတ်သားတရားနာလို့လေတရားရနိုင်တယ်။ဘုရားပွင့်တဲ့အချိန်ဖြစ်နေလို့ဘုရားရှင်နဲ့တွေ့ပြီးတော့တရားနာရရင်လေတရားမရနိုင်ဘူးလား။ဒါကြောင့်တတ္တံအတေကွန်တောဒေဝလောကေနိဗ္ဗာန်တေတဝံဓမ္မပတိကဒေဝဘုဒ္ဓတာဓမ္မံသုတ်တဝံအရဟံတံပါပုဏ္ဏပိ။တထထုတေကနေဆဲဆဲချိန်ခါကာလ၌အတေကွန်တောတရားသူကိုမရသေးသည်ရှိသောဒီဝံလောကေနတ်ပြည်နတ်လောကံ၌နိဗ္ဗာန်တိတဝါဖြစ်၍ဓမ္မကတိကဒေဝဗုဒ္ဓတံဓမ္မကတိကနတ်တံဓမ္မတရားတော်ကိုသုတ်တဝါကျမ်းနာရ၍အရဟတံအရဟတဘုသူပါပုဏ္ဏတိရစေရောက်စေနိုင်ပါ၏တည်း။